ပညာရေးဝန်ကြီးဌာနနေပြီးတော့ဆရာဆရာမတွေရောပညာရေးဝန်ထမ်းတွေရောပေါ့နော်ပြည်ပနိုင်ငံတွေကိုအစည်းအဝေးပဲဖြစ်ဖြစ်သင်တန်းပဲဖြစ်ဖြစ်ပေါ့လေးလာရေးခရီးပဲဖြစ်ဖြစ်ဟဲ့လားသွားမဲ့ခါမှာဒီတူးချင်းလိုက်နံပါတ်တွေနဲ့တက်ပြီးတော့ဖိတ်တဲ့ဖိတ်ကြားချက်တွေကိုသူတို့ခွင့်မပြုဘူးဆိုတဲ့ကြေညာချက်ထွက်လာတွေ့ရတယ်လေ
ဟုတ်ကဲ့ခင်ဗျာ
ဆိုတော့အဲ့ဒီဆောင်ရွက်ချက်ပေါ်မှာဆရာတို့ကိုယ်တိုင်အနေနဲ့ဘယ်လိုမြင်လဲခင်ဗျာ
ကျွန်တော်တို့ကဒါတော့သဘောမတူစက်နေပေါ့ခင်ဗျာသဘောမတူတာမှလည်းအကြောင်းရင်းကကျွန်တော်နိုင်ငံပြည်ညာရေးအရင်ငိမ့်ကြနေတဲ့နိုင်ငံငိမ့်ကြနေဆိုကျွန်တော်တို့ကမြင်တဲ့နိုင်ငံကြီးနဲ့ကူးလူဆက်ဆံရမယ်ကျွန်တော်တို့ MOU တွေထိုးရမယ်အပြန်အလှန်သွားရောက်တာတွေလိလာတာတွေစာတိုင်းဖတ်တာတွေဖိုရနီတက်တာတွေညီညာခံတွေသွားတာတွေကြားရရလို့မယ်အဲ့တော့ဒီဟာကကျွန်တော်တို့အနာဂတ်မှာလေ Autonomous University ကိုကျွန်တော်တို့တောင်းနေကြီးလွတ်လပ်စွာစီမံခန့်ခွဲပိုင်ခွင့်ဒီပညာရေးစီမံခန့်ခွဲပိုင်ခွင့်ဒီနော် Academic Freedom နဲ့ Education Freedom နဲ့အစမ်းကြီးတဲ့ဒီစီးရင်းမျိုးတောင်မှဟိုအားပေးရမယ်အချိန်အခါကာလမျိုးမှာအခုပညာချက်ကတော်တော်ကြီးကိုခေနောက်ပြန်ဆွဲကြည့်တော့ကျောင်းပြန်ဆက်နေပညာချက်တော်တော်ဟိုကျွန်တော်တို့ရုပ်ဆိုးတဲ့ပညာချက်ပေါ့နော်ဆရာကြီးဆရာမကြီးချင်းချင်းဆိုလေဒီကိစ္စပဲဒီနေ့ပြင်နေကုန်ပြောနေကြတယ်အာမတရားဘူးလို့ယူဆတဲ့အတွက်ဒီဆရာဆရာမလောကမှာတော်တော်ကြီးကိုလုံးညံသွားတဲ့အမိန့်ဖြစ်သွားတာပေါ့နော
်နာမည်တွေတက်ပြီးတော့ဖိတ်တဲ့ခရီးစဉ်တွေကိုခွင့်မပြုဘူးလို့ကြေညာချက်ထုတ်တာဘာကြောင့်လို့ဆရာတို့ထင်လဲခင်ဗျာ
ခွင့်မပြုဘူးဆိုတာကျွန်တော်တို့လည်းချင်းချင်းလေးနားမလဲဘူးအဲ့ဒါကိုချင်းကြဖို့တာဝန်တို့မှအပြည့်ရှိတယ်ပေါ့နော်ကျွန်တော်တို့အဲ့လိုမြင်နေအကျဉ်းအားဖြင့်လေသူကကြင်ညာတဲ့အရာဆိုရင်အချုပ်ကနေတစ်ပြင်းညံရင်းမှုချုပ်ကြီးကိုတင်မလာခဲနဲ့ကိုเจ้าမာနဲ့ကိုပြန်ချပါဆိုတဲ့အခြေအနေမျိုးဆက်ရောက်နေကြတာ
အခုဒါကတော့ဒါတိကျကျတရားဝင်စာထွက်လာတာပေါ့နော်မနှစ်ကကျတော့ဒီလိုစာတွေမထွက်သေးဘဲနဲ့ဟိုဥမာဒီဆရာဆရာမတွေရလဲအဲ့လိုပေါ့နော်စီဝေးတွေဟာလာဆွေးနွေးပွဲတွေဘေးအိမ်နီးချင်းနိုင်ငံတွေကိုသွားဖို့အတွက်လုပ်တဲ့အခါမှာလေလက်မှတ်တွေပါတော့ဝယ်ပြီးသွားကြပြီပြီးတော့မှသွားခွင့်မပြုလဲဆိုတော့အဲ့ဆရာဆရာမတွေဒီလေလက်မှတ်တွေပါတော့ဆုံးရှုံးကုန်တယ်လေဒါမျိုးတွေလည်းကျွန်တော်သူသိခဲ့ရပါတယ်
ဟုတ်ကဲ့
ဆိုတော့အခုကျွန်တော်ကဒီနိုင်ငံတကာမှာတွေ့နေရတော့ဒီဥရောပတို့ဒီအမေရိကတို့ပေါ့နော်ဒါပြင်ဒီထိုင်းတို့ဘာလို့လဲဒီလိုပါပဲသူတို့လည်းဟိုတိုးတက်တဲ့နိုင်ငံတွေဖြစ်နေပြီဆိုတော့ဟိုပညာတစ်ခုပြည်ပကိုသွားယူမယ်ဆိုတဲ့ကိစ္စကိုအစိုးရတွေနောက်တစ်ခါဒီပညာရေးဌာနတွေကအားပေးကူညီနေတာတွေ့ရတယ
်ဟုတ်ကဲ့ခင
်ဗျဟဲ့လားဥမာဒီအနောက်နိုင်ငံကျောင်းသားတယောက်ကအာရှမှာဘာပညာသွားတင်မလဲသူတို့ဒီနိုင်ငံမှာမရှိတဲ့ပညာလားသွားတင်သူတို့ငွေကြေးရဘလို့ထောက်ပံ့ပေးမယ်ဆိုတဲ့အစီအစဉ်မျိုးတွေရှိတယ်ဒါမျိုးတွေပေါ့နော်တွေ့ရတဲ့ခါကျတော့ကျွန်တော်တို့နိုင်ငံကဘာဖြစ်လို့ဒီလိုစီမံခန့်ခွဲမှုတွေဖြစ်နေလဲ
ဟုတ်ကဲ့ကျွန်တော်ဆိုရင်ကိုတွေ့နှစ်ခုကျွန်တော်မိစီနှစ်ယောက်ရှိတယ်တယောက်ကဟောင်ကောင်တက္ကသိုလ် online ကနေခေါ်တဲ့ scholar ပေါ့နော်အဲ့ဒီ scholar ကိုဖြည့်တယ်အောင်နေရတယ်ပေါ့နော်ကျောင်းတော့တွားဖို့လေသူတွားဖို့ကိုကိုဘက်ကတတ်မှတ်ထားတဲ့ deadline တွေကိုကြုံပြီးတော့မှတော့တဖက်တက္ကသိုလ်ကသိခံပြီးအောက် EV ပြီးတော့မှသူနောက်ဆုံးမှတွားခွင့်ရလိုက်တယ်ပေါ့နော်အဲ့တော့အဲ့ဒီမှာတော့လည်းအဲ့လိုပဲလာချီပြီးတော့နောက်နေကြညာနေတာတွေရှိတယ်နောက်တယောက်ဆိုအခြေခံပညာဆရာမတယောက်ပါသူဆိုရင်အဲ့လိုပဲမကြီးတော့တက္ကသိုလ်ကနေပြီးတော့ scholar တစ်ခုရတယ် scholar တစ်ခုရတော့သူတွားခြင်းနဲ့ရင်းဌာနကိုတင်ရတယ်ဒီနေ့ကတင်ကြတော့လုံးဝကိုကြီးကနာကွန်ပျူတာမပေးတော့ဆရာမကအလုပ်ထွက်ပြီးတော့တွားလိုက်ရတာမျိုးရှိတယ်အဲ့တော့ကိုလင်းကပြောလို့ပဲကျွန်တော်တို့ပြည်နယ်ကြီးမှာခုနကကအရင်နောက်ကျနေလို့နိုင်ငံကလည်းအရင်နေလို့ကျွန်တော်တို့ကနိုင်ငံကိုမှုပြီးတော့လိုက်ရပါမယ်ဆိုတဲ့အခြေအနေမျိုးမှာအစိုးရဝန်ကြီးဌာနနေကဒါကိုတန်ဖိုးပေးရမယ်ထောက်ပံ့ပေးရမယ်အခြေအနေမျိုးမှာအခုဟာကြောင်းမြတ်အခြေအနေပေါ့နော်လုံးဝသူတို့ကတာစီပြစ်ပင်တာမျိုးကြီးလုပ်တာလေ
ဒီဟာဒါအစိုးရရဲ့မူဝါဒလားဒါမှမဟုတ်ပညာရေးဝန်ကြီးဌာနတစ်ခုတွေရတယ်ပဲလုပ်ပိုင်ခွင့်နေနဲ့လုပ်နေတာလား
ကျွန်တော်တို့သိရတဲ့လောက်ကတော့အစိုးရရဲ့မူဝါဒလို့ကျွန်တော်တို့ကြားတယ်ဗျဒါပေမဲ့ကျွန်တော်မှ confirm လုပ်ဖို့ခက်ခဲတော့ရှိတယ်ကျွန်တော်ကဒီဝန်ကြီးဌာနကဒီမကောင်းတဲ့အခြားသောဝန်ကြီးဌာနကဒီပညာရေးနဲ့ဆက်စပ်နေတဲ့ဝန်ကြီးဌာနတွေရှိတယ်ဥပမာညမိုင်းနဲ့အားသာဝန်ကြီးဌာနအောက်မှာဆိုလဲစစ်ပညာနဲ့ပတ်သက်တဲ့အကြောင်းတွေရှိတယ်ပို့ဆောင်ရေးဝန်ကြီးဌာနအောက်မှာလည်းတက္ကသိုလ်တွေရှိတယ်အစရှိတွင်အဲ့တော့တက္ကသိုလ်တွေနဲ့ဒီပညာရေးနဲ့အခြေအနေတွေပတ်သက်ပြီးတော့အစိုးရမူဝါဒတတိယအနေနဲ့ပုံလုံးကိုချန့်ချီတယ်လို့ပြောတယ်ဒါပေမဲ့ပထမဆုံးဒီကြည့်လူတို့ပေါက်ထွက်လာတာကပညာရေးဝန်ကြီးဌာနဖြစ်နေတယ်အဲ့လိုမျိုးကျွန်တော်တို့ကြားထားတယ်နောက်တစ်ချက်ကနိုင်ငံဝန်ထမ်းတွေဖြစ်တဲ့အခါကျတော့ကျွန်တော်တို့မှာသာမန်အခြေသားတွေရနိုင်တဲ့အခွင့်အရေးတော့ကျွန်တော်တို့ဆုံးရှုံးနေတာဖြစ်တယ်အဲ့ဒါကနိုင်ငံသားပတ်စုအနည်းငယ်ကျွန်တော်တို့ကိုင်ဆောင်ဖို့ကြောက်ထားခွင့်မရှိဘူးဒီဆရာဆရာမတွေကလीအစိုးရကခွင့်ပြုတဲ့အခါကျမှသာကျွန်တော်တို့ကဒီ official passport လို့ပြောတဲ့အစိမ်းရောင် passport ကိုင်ခွင့်ရတယ်ဒါကလည်းကျွန်တော်ဒီဖောင်လို့ခေါ်တယ်တပါချာသူတို့ခွင့်ပြုချက်ပြီးမှသာကျွန်တော်တို့ကသွားခွင့်ရတယ်။နောက်တစ်ချက်ကကျွန်တော်တို့နိုင်ငံမှာဝန်ထမ်းစီးရင်စီးကန်းတွေကတော်တော်လေးကျွန်တော်တို့ခင်မနေသေးတာလေ။နိုင်ငံကြံနေရကြ။ဥပမာဆိုရင်ပညာရေးဝန်ထမ်းတွေမကပါဘူး။ဝန်ထမ်းအလုံးကမိုင်90ကျော်သွားရင် movement order ဆိုပြီးခွင့်ပြုချက်ယူပြီးမှကျွန်တော်တို့ကသွားရတယ်။အဲ့တော့ခုကပြည်တွင်းနေတော့မရဘူး။ပြည်ပကိုလည်းထပ်ချုပ်ချယ်လာတယ်။ဒီလိုမျိုးဆိုတော့ဒါမတရားတဲ့အမိန့်လို့ပဲကျွန်တော်တို့ကမြင်နေ။အဲ့ဒါကြောင့်လည်းခုကျွန်တော်တို့မြန်မာနိုင်ငံလုံးဆိုင်ရာစက်ကမှများအဖွဲ့ချုပ်ကပဲဒီနေ့ကျွန်တော်တို့ဒါဟိုကန့်ွယ်ကြောင်းကျွန်တော်တို့အကြေညာချက်ထုတ်ပြန်ထားတယ်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်ဆရာအခုလိုပြောပြတာ
ဟုတ်ကဲ့ဟုတ်ကဲ့ဆရာ